Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်စက်တင်ဘာ23ရက်စတနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတချိန်ည9:00နာရီစနေနေ့တိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတရက်ထုံးလင်းပေးနေပါတယ်ကျမအီတန်စမဒီညတစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆိုရဲအမျိုးသမီးကလွှတ်တော်ကော်မတီရှေ့မှောက်ထွက်ဆိုဖို့ဖြားရည်သဘောတူလိုက်ပါပြီ။အမေရိကန်နိုင်ငံတွင်ရွှေ့ပြောင်းနေထိုင်သူတွေအတွက်ထောက်ပံ့ကူညီရေးအစီအစဉ်တွေကိုဖြတ်တောက်မဲ့အဆိုပြုချက်တစ်ခုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်ဒီလိုထိတ်တဲရောက်တဲ့နေ့ကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညတဲ့တော်တာရှင်နေနားဆင်ကြမယ်တဲ့မှာတော့နှစ်ပေါင်းများစွာသတင်းမောင်ချခံထားရတဲ့အချိန်ကနေသတင်းစုံကိုစမတ်ဖုန်းပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အချိန်လေးရုတ်တရက်ရောက်လာတဲ့အတွက်သတင်းမှန်သတင်းမှားဝေခွဲမရတဲ့ရှုပ်ထွေးတဲ့ပြဿနာတွေကြုံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလက်စီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီကိုပေ့ချ်တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ဘာလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလောက်လာကြတယ
်နီးပြညာအပြောင်းလဲတက်ရောက်မှုကိုအကြောင်းကိုလေ့လာနေတဲ့သူကြကခုလိုသုံးသပ်ထားတာကိုမကြခင်မှာမြန်မာရေးစနစ်ကမှာပြေစုံနာဆင်ကြဖို့ရှိပါတယ်ဒါအပြင် TV ကူးစက်ရောဂါအကြောင်းကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တကီထန်းနဲ့ကိုသားညွန့်ဦးတို့ကကြီးညာပေးပါလိမ့်မယ်
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရသူ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့စွပ်စွဲထားတဲ့ Christian Blasey Ford အနေနဲ့လာမယ့်ခြားသာပတေးနေ့မှာလွှတ်တော်ကော်မတီရှေ့မှောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှင်နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတဲ့အကြောင်းမီဒီယာတွေမှာဖော်ပြပါတယ်။ကော်မတီရှေ့မှောက်ကြားနာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဆွဆွဲထားသူအမျိုးသမီး Christian Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်တစ်စောင်ကို Ford ရဲ့ရှင်းနေတွေကပို့လိုက်တာပါ။အီးမေးလ်ကနေတဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားချက်အများပြားဟာဆိုရင်ဆွဆွဲချက်တွေအပေါ်မျှတပြီးဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီရဲ့ဂရိကဝတ်နဲ့လုံးဝကန့်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လုပ်မှုတွေအပေါ်မှာလည်းစိတ်ပြက်ရပေမဲ့လို့အသေးစိတ်တွေအပေါ်မှာသဘောတူနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအကျိုးဆောင်ရှင်နေတွေပြန်ပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုပ်မဲ့အခမ်းအနဲကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကန့်သတ်ဖို့နဲ့အဲ့ဒီအချိန်မှာ Mr. Kavanaugh ရှိမနေဖို့အစောပိုင်းမှာ Ford နဲ့သူ့ရဲ့ရှင်းနေတွေကတောင်းဆိုထားတာပါဒါပေမဲ့ဒီတောင်းဆိုချက်တွေအတိုင်းသဘောတူထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်အီရန်နိုင်ငံနောက်တောင်ပိုင်းကစီးပြခန္ဓာလုံနေခြင်းတက်ခတ်ခံမှုတွေအီရန်သမ္မတကဒီအမေရိကန်ပြည်တော်စုနဲ့ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေပေါ်ကိုပြစ်တင်ပါတယ်ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးတော့အနည်းဆုံး80ဒဏ်ရာရခဲ့ပါတယ်။ဒေသတွင်းကခြေစားနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ယက်တည်တည်ကြတာလို့အီရန်သမ္မတဟက်ဆန်ရာဟူနီကတင်ဦးနေနေမှာပြောပါတယ်။ဘယ်နိုင်ငံတွေလဲဆိုတာကိုတော့မဖော်ပြပါဘူး။ဒီလိုမျိုးရာဇဝတ်မှုတွေကျူးလွန်မှုတွေအတွက်အမေရိကန်ကဒီလူတွေကိုသွေးထိုးမြှောက်ပေးပြီးတော့လူအတာတွေထောက်ပံ့ပေးနေတာဆိုပြီးတော့အီရန်သမ္မတကဆွဆဲသွားပါတယ်။အမေရိကန်တွေဟာကမ္ဘာကြီးကိုဗိုလ်ကျဆွေးမှုနေတယ်လို့လည်းကုလသမဂ္ဂထွေထွေညီလာခံတက်ဖို့အီရန်ကအထွက်မှာသမ္မတရာဟူနီကပြောပါတယ်။အီရန်မျိုးသားအကျိုးစီးပွားအတွက်ဥပဒေပေါင်းတွင်းကနေပြီးတော့ဒီတိုက်ခိုက်မှုအပေါ်မှာတုံ့ပြန်ကင်တွယ်မယ်လို့လည်းအီရန်သမ္မတကဆိုပါတယ်။အမေရိကန်နေနဲ့သူ့ရဲ့ကြွကြော်ရန်စားမှုတွေအတွက်နောင်တရစေလိမ့်မယ်လို့လည်းအီရန်သမ္မတကပြောပါတယ်။သေဆုံးထိခိုက်ဒဏ်ရာရခဲ့ရတဲ့တိုက်ခိုက်မှုကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟယ်လီကရှုံးချပါတယ်။ဒါပေမဲ့လို့အီရန်အုပ်ချုပ်သူတွေအနေနဲ့မတိမငြိမ်ဖြစ်ရခြင်းအကြောင်းရင်းကိုလည်းသုံးသပ်ဖို့လိုအပ်တယ်လို့အမေရိကန်သံမတ်ကြီးကပြောပါတယ်။အစ္စလာမ်အစိုးရကျန်းဖက်ဝါဒဇွဲတွေကိုစန့်ကျင်တဲ့နေရာမှာအီရန်ပြည်သူတွေနဲ့အတူရပ်တည်ပြီးတော့အခုလိုမျိုးထိတ်လန့်စရာအခြေမှာအီရန်ပြည်သူတွေအတွက်အမေရိကန်ပြည်တော်စုအနေနဲ့ဆန္ဒကြီးညာဖြစ်ရတယ်လို့နိုင်ငံကြေးဌာနပြောခွင့်ရသူကလည်းပြောပါတယ်။စင်နေလုံးကတိုက်ခိုက်မှုမှာတရက်သမား2ဦးအသေရမိပြီးတော့တန်တရားရှိသူ2ဦးကိုဖမ်းမိထားတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ Avis ဒေသလွတ်မြောက်ရေးအရက်လှူရှာမှုအဖွဲ့လို့အမည်ပေးထားတဲ့အုပ်စုတစုနဲ့ IS အဖွဲ့တို့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
တန်ဇန်နီးယားနိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးတဲ့ကရုအသင်းပေါ်နစ်မြုပ်မှုမှာသေဆုံးသူ169ဦးထိရှိလာပြီးမနေ့စနေနေ့ထုံးကတော့အသက်ရှင်ကျန်ရစ်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။အသက်ရှင်လွတ်မြောက်လာသူကအင်ဂျင်နီယာတဦးဖြစ်တဲ့အယ်ဖွန်စီချာရာဟာနီဖြစ်ပြီးသူကမှောက်နေတဲ့သင်္ဘောရဲ့ဆက်ခန်းထဲမှာအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုဖော်ပြကြပါတယ်။ကရုသင်းမောအတွင်းပိုင်းကိုမနစ်စနေနေ့ကတတိယမြောက်နေ့အဖြစ်အာဏာပိုင်တို့ဆက်ပြီးရှာဖွေခဲ့ကြသလိုရေရင်တိမ့်မောက်ရတဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေကြပါတယ်။မောက်နီရီရီသင်းမောတဲကတည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလည်းရှာဖွေခဲ့စေရဲ့အဖွဲ့တွေကတနေ့ကုန်ထုတ်ယူနေကြပါတယ်။ဘူဂိုလိုယာမြို့ကနေရူကာယာကျွန်းကိုသွားမဲ့ခီးတဲ့တင်ကရုသင်းမောနှိမ့်မြုပ်ခဲ့ရတာလို့တန်ဇန်နီးယားနိုင်ငံပိုင်အသံလွှင့်ဌာနကကြေညာထားပါတယ်ရှင်။
အမေရိကန်နိုင်ငံအတွင်းကရွှေ့ပြောင်းနေထိုင်သူတွေအပေါ်အာဟာရဆေးဝါးနေအိမ်စသဖြင့်ထောက်ပံ့ကူညီရေးအစီအစဉ်တွေလက်ခံထားသူတွေအနေနဲ့တရားဝင်နေထိုင်ခွင့်ကန့်သတ်ခါမဲ့အဆိုပြုချက်တက်ကိုအမေရိကန်ပြည်ရင်းလူမျိုးဝင်ကြီးဌာနကစနေနေ့နှောင်းပိုင်းတုန်းကကြေညာလိုက်ပါတယ်။ရွှေ့ပြောင်းလာသူတွေအနေနဲ့ကိုယ့်ကိုယ်ကိုမိခိုအားထားလာစေဖို့နဲ့ဒီရွှေ့ပြောင်းလာသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဘူးအခုလိုဆောင်ရတာဖြစ်တယ်ဆိုပြီးတော့ပြည်ရင်းလူမျိုးဝင်ဌာနဝင်ကြီးကလည်းပြောပါတယ်ဒီအဆိုပြုချက်ဥပဒေဖြစ်ပေါ်ကတော့လွှတ်တော်ရဲ့အတည်ပြုချက်ရယူပြီးတော့လိုပါသေးတယ်။ဒီအဆိုပြုချက်ရဆိုရင်တော့ရွှေ့ပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်သူတွေမှာအများတိုင်းနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲတောင်းအောင်လုပ်ထားပါတယ်။တူးချင်းရဲ့အသက်အရွယ်ကြမှာရေးလူမှုရေးစသဖြင့်ရည်တည်မှုအနေထားရဆွေရပေါ်ရေရှည်မိခိုနေရမဲ့သူတွေကို Public Charge လူလူအတွက်ဝင်ပြစေတဲ့လူတွေဆိုပြီးတော့လူဝင်မှုကြီးကြပ်ရေးအရာရှိတွေကတတ်မှတ်လို့ရှိရင်ဒီလူတွေကိုပြည်ဝင်ခွင့်ကန့်သတ်တာဒါမှမဟုတ်အများတိုင်းနေထိုင်ခွင့်ပေးဖို့ကန့်သတ်တာတွေလုပ်နိုင်တဲ့ဆိုတဲ့စီမင်းကမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်တော်စုကိုဝင်ရောက်လာပြီးတော့ဆွေရထောက်ပံ့ယူထားတဲ့လူတိုင်းတော့အကျုံးမဝင်ပါဘူးဒါပေမဲ့လည်းအခုစီမင်းသိရဆိုရင်တော့ public charge သတ်မှတ်မှုကပိုကျယ်ပြန့်လာပြီးတော့ဆွေရထောက်ပံ့ယူမဲ့သူတွေအတွက်ပါအကျုံးဝင်လာပါတယ်ဒီစီမင်းသိကိုအသေးစိတ်ကိုတော့လာမဲ့သတင်းပတ်တွေတွင်တရားဝင်ချပြမှာဖြစ်ပြီးတော့လူထုအနေနဲ့ရက်60အတွက်မှာဒီပေါ်သဘောထားမှတ်ချက်တွေပေးကြဖို့လည်းဆွေရကတောင်းခံထားပါတယ်ခင်ဗျာ
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အနောက်ဘက်ကကြေးရွာတစ်ခုကဒေသခံတွေအနေနဲ့သူတို့ရဲ့အိမ်တွေကိုအော်တိုဘလတ်၁ရက်နေ့နောက်ဆုံးထားဖျက်ပစ်ရမယ်လို့အစ္စရေးဘက်ကသတိပေးလိုက်ပါတယ်။ Kham El Arma ကအဆောက်အုံတွေအလုံးကိုအော်တိုဘလတ်၁ရက်2018ခုနှစ်နောက်ဆုံးထားဖြိုချရမယ်ဆိုတဲ့သတိပေးချက်ကိုဒေသခံတွေလက်ခံရရှိထားပြီးဖြစ်ကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပါလက်စတိုင်းတွေဘက်ကသူတို့အိမ်တွေမဖျက်ဘူးဆိုရင်ဘာဖြစ်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရွာရဲ့ပြောခွင့်ရ It Abu Khamis ကတော့ဘယ်သူမှထွက်မှာမဟုတ်ဘူးမောင်းထုတ်ခံရမှာဖြစ်တယ်လို့ပြောပါတယ်။ခွင့်ပြုချက်မရှိဘဲရွာကိုစောက်ခဲ့တာလို့အစ္စရေးဘက်ကပြောနေတာပါ။ဒါပေမဲ့ပါလက်စတိုင်းတွေအနေနဲ့အဆောက်အုံဆောက်လုပ်ခွင့်ခွင့်ပြုချက်ရဖို့ဆိုတာကမဖြစ်နိုင်တလို့ရှိပါတယ်။အရှေ့ဂျေရုဆလမ်ကဣသရေလအခြေချအင်အားအနည်းမှာအခုပါလက်စတိုင်းရွာကရှိနေတာပါ။ဒီရွာကိုဖျက်သိမ်းမဲ့အစီအစဉ်ကအခြေချအင်အားတွေတိုးချဲ့နိုင်ရည်ရွယ်ပုံရတယ်လို့ဝေဖန်သူတွေကပြောပါတယ်။ပါလက်စတိုင်းခြေရွာကအဆောက်အုံတွေဖျက်မဲ့အပေါ်ယူကန်ဝင်တာကိုလည်းဒီသတင်းပတ်အစောပိုင်းမှာပဲတရားရုံးကပေးချခဲ့ပါတယ်။ပါလက်စတိုင်းတွေအတွက်အခြေချနေရာတစ်ကိုအစ္စရေးဘက်ကကန့်လန့်ထားတာပါဒါပေမဲ့လည်းပြင်သစ်သတင်းအေဂျင်စီ AFP ရဲ့အဆိုအရတော့အခြေချနေရာတစ်ခုကအမှိုက်ပုံကြီးတစ်ခုအနီးမှာဖြစ်ပြီးနောက်တနေရာကမိလာစွန့်ပြက်ဆက်ယုံအနီးမှာဖြစ်တယ်လို့ပြောပါတယ်ရွာကိုဖျက်မဲ့အစီအစဉ်ကိုအစ္စရေးဘက်ကရပ်ဖို့ဥရောပနိုင်ငံအတော်များများကလည်းတောင်းဆိုထားပါတယ်ရှင်
မော်ဒန်နိုင်ငံမှာတော့တမရယူကောက်ပွဲမဲပေးမှုတွေတင်းဦးနေနေမှာပြုလုပ်နေပါတယ်မြို့တော်မဲလ်မှာတော့တမရအဗ်ဒူလာယမင်းနဲ့အတက်ခံခေါင်းဆောင်တမရလောင်းအဘရာမီမိုဟာမက်ဆိုလာတို့နှစ်ဦးစလုံးဒီနေ့အစောပိုင်းကလေးကမဲပေးခဲ့ပါတယ်လက်ရှိတမရယမင်းဟာဒုတိယအကြိမ်တက်တန်းအတွက်ဆက်ပြီးတော့ရှင်းပြနေကြတာပါသူသာပြန်ပြီးတော့ရွေးခါမယ်ဆိုရင်တော့သူ့ရဲ့ပြန်ဘက်တွေအနေနဲ့ထောင်တွင်းအချင်းချခံရမှာဒါမှမဟုတ်ပြည်ပြေးဘဝရောက်မယ်အနေထားမျိုးလည်းရှိနေပါတယ် ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ဖို့ဆိုပြီးတော့ဗဟိုတရားရုံးချုပ်ကနေပြီးတော့ခုနှစ်စောပိုင်းဆုံးဖြတ်ခဲ့တဲ့ပေါ်ညှဉ်းဆန့်လိုက်ပြီးသမ္မတယမင်းဟာတိုင်းပြည်ကိုရေးပေါ်ချင်းနေကြညာအုပ်ချုပ်ပါတယ်။ဒါပေမဲ့လည်းသမ္မတယမင်းအနေနဲ့ဒီမိုကရေစီလွတ်လပ်ခွင့်တော်များများပြန်ပေးပြီးတဲ့နောက်အခုလိုရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပပြီးခဲ့တာပါ။စနေနေ့ကတော့တိုက်ခန့်ပြိုင်ပွဲရဲ့ဒီမဲဆွယ်စည်းဝေးရုံတရုံကိုရဲကဝင်စီးပါတယ်တရားမဝင်လောရက်တွေရှိတာကိုရက်တန့်စီဖို့ဖြစ်တယ်လို့အကြောင်းပြခဲ့ပါတယ်ခင်ဗျာ
အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်စည်းရုံးလှုပ်ရှားမှုတွေကိုဒီကနေ့တရားဝင်စတင်ပါတယ်ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုတွေကြောင့်ဘာသာရေးလူမျိုးရေးကွဲပြားမှုတွေပိုပြီးပြင်းထန်လာမဲ့အပေါ်စိုးရိမ်နေကြချိန်မှာပဲကိုစလဲလောက်နှစ်ဦးတို့ကတော့ငင်းချမ်းရေးတင်ကေတဂျုံးငှက်တွေလွတ်ခဲ့ကြသလိုငင်းချမ်းနဲ့ရှင်ပြိုင်မှုဖြစ်စေရပါမယ်လို့ကတိပြုလိုက်ပါတယ်။လာမယ့်ဧပြီလကျင်းပမယ့်ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဂျိုကိုဝီဝီဒိုဒိုနဲ့2014ခုနှစ်ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့စစ်ဘိုဂျိုဟောင်းအမျိုးသားရေးပြင်းထန်တဲ့ပါရာဘိုဝူဆူဘီယန်တိုတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာနိုင်ငံရေးပြိုင်ဘက်တွေကိုနာမည်ပြက်သွားစေဖို့ဆွဆဲလေးရှိတဲ့အတိုင်းဂျိုကိုဝီဟာတရုတ်ကထောက်ပံ့တဲ့လျှို့ဝှက်ကွန်မြူနီတီအုပ်ဖြစ်တဲ့ဆိုပြီး2014ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းအင်တာနက်ကနေကောလာဟာလဖြန့်ဝေခဲ့ကြသလိုမဲဆွယ်စည်းရုံးမှုတွေမှာလည်းတန်တန်ရှင်းရှင်းမရှိခဲ့တာကြောင့်အပြစ်အနာစာမကင်းတဲ့ရွေးကောက်ပွဲဖြစ်ခဲ့ပါတယ
်။ဟောင်ကောင်ကနေပြီးတော့တရုတ်ပြည်မကြီးကိုပြေးဆွဲတဲ့ပထမဆုံးအမြန်ရထားဟာတနင်္ဂနွေနေ့မှာရှန်ဇန်ဘူဒာယုံကိုဆက်ရောက်ပါတယ်။အသစ်ဆောက်လုပ်ထားတဲ့ဟောင်ကောင်မှာရှိတဲ့ကောလုံဝက်စ်ဘူဒာယုံကနေပြီးတော့တနင်္ဂနွေနေ့ဒေသစံချိန်မနက်9နာရီမှာတရုတ်နိုင်ငံရှန်ဇန်နော့ဘူဒာကိုစတင်ထွက်ခွာခဲ့တာပါ။ရှန်ဇန်နော့ဘူဒာအထိဆိုရင်တော့19မိနစ်ပဲကြာခဲ့ပါတယ်။ဒီရထားလမ်းဖောက်ဖို့အတွက်အမေရိကန်ဒေါ်လာ10ဘီလီယံအထက်သုံးစွဲပြီးတော့ဆောက်လုပ်ချိန်အားဖြင့်တော့10နှစ်ကျော်ချိန်ယူခဲ့ရပါတယ်။လူဦးရေ9တန်းရှိတဲ့အာရှရဲ့ဗဏ္ဍာရေးဆောင်ချက်ဖြစ်တဲ့ဟောင်ကောင်မြို့ကနေပြီးတော့ကုန်ထုတ်လုပ်မှုနေရာကြီးတစ်ခုဖြစ်တဲ့တရုတ်ပြည်မှာကြီးကွမ်တောင်းပြည်နယ်အထိတနည်းကိုခီးတဲ့8000ကျော်အထိကိုပို့ဆောင်ပေးနိုင်မယ်ဆိုပြီးရွေထားပါတယ်။ယထာဟောင်ကောင်ကနေပြီးတော့တရုတ်နယ်စပ်ဖြတ်ပြီးတော့ရှန်ဆန်အထိကို26ကီလိုမီတာမိုင်အဖြစ် 16 မိုင်ခီးစဉ်ကို14မိနစ်ပဲသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။မတ်တင်ကြီးထိုင်နယ်ကိုတာညွန့်ဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကူးစက်ယောဂါတွေတဲကတီဘီယောဂါအကြောင်းကိုတင်ဆက်ပေးကြပါမယ်။တီဘီလို့ခေါ်တဲ့ဆုတ်ယောင်ယောဂါဟာကမ္ဘာတဝန်းလူသေဆုံးမှုအများဆုံးကူးစက်ယောဂါအဖြစ်နံပါတ်1နေရာမှာရှိနေပြီးတော့ကမ္ဘာလူဦးရေရဲ့၄ဘုံတဘုံထက်မနည်းအပေါ်မှာတက်ရောက်မှုရှိတယ်ဆိုပြီးတော့သိပ္ပံပညာရှင်တွေကပြောပါတယ်။အစီအမံတာဝန်ရှိသူတွေနဲ့ကျင်းပမယ်ကုလသမဂ္ဂထွေထွေနီလာကမှာတီဘီယောဂါနဲ့ပတ်သက်ပြီးတော့ပထမဆုံးအစီအမံအစီအွေကျင်းပဖို့ရှိနေပြီးတော့ဒီပြဿနာကိုပို့ပြီးတော့အာရုံစိုက်လာကြဖို့မျှော်မှန်းထားပါတယ်။တီဘီယောဂါပပျောက်ရေးအတွက်ဒီကမ္ဘာလုံးအားစိုက်လောက်ကင်ကြဖို့နဲ့ယောဂါဝန်ထမ်းရှင်တွေကိုကူညီအားပေးထောက်ခံမှုတဲ့အနေနဲ့ဒီစီဝေးကိုစတင်မှာလာကုန်မှာကျင်းပမှာလည်းဖြစ်ပါတယ်။ VOA သတင်းတော် Jim Crack ပေးပို့တဲ့သတင်းကိုနန်းလောင်ကပြပြပေးပါလိမ့်မယ်။
တောင်အာဖရိကနိုင်ငံသူဖြစ်တဲ့အသက်54နှစ်အရွယ် Stella Mollhall ဟာ HIV ပိုးကူးစက်ခံရပြီးအလုတ်အကိုင်းလည်းမရှိတဲ့အပြင် MDR-TB လို့ခေါ်တဲ့ဆေးမတိုးတော့တဲ့ TB ရောဂါခံစားနေရသူလည်းဖြစ်ပါတယ်။ဒီရောဂါအတွက်အရင်ကတစ်နှစ်ကိုဆေးအလုံးပေါင်း28လုံးတောက်ခဲ့ရပြီးအခုတော့တစ်နှစ်9လုံးတောက်နေရတာပါ။ဒီရောဂါတွေခံစားနေရတာကြောင့်သူ့ရဲ့နေ့စဉ်လူမှုဘဝမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့သူကအခုလိုပြောပါတယ
်။ I got my family.They can share a plate with me of a mark with me.
ကျမမမိသားစုရှိပါတယ်။ကျမသုံးတဲ့ပကံတွေ၊တောက်ရည်ခွက်တွေကိုတီးတန့်ခွဲထားရပါတယ်။နောက်ပြီးလူတွေကလည်းကျမနဲ့စကားပြောရမှာကိုကြောက်လို့ဝေးဝေးကရှောင်သွားကြတယ်လေ။ကျမကိုဖျက်တိုက်သွားတဲ့လေတွေကနေသူတို့စီယောဂါပိုးတွေကူးသွားမှာကိုကြောက်ကြတာပါ
။အခြားကူးစက်ယောဂါတွေဖြစ်တဲ့ HIV ၊ငှက်ဖျားဒါမှမဟုတ်တင်းတွေမှာကြည်ကြဲပြင်းပြပါလာလေးရှိတဲ့ Ebola ယောဂါတွေလို့ TB ယောဂါအပေါ်သိပ်ပြီးတော့အာရုံစိုက်မခံရပါဘူး။ဒါပေမဲ့လည်း TB ယောဂါကိုလစ်လျူရှုမထားသင့်ဘူးလို့ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကကမ္ဘာလုံးဆိုင်ရာ HIV နဲ့ TB ယောဂါဌာန Director Hank Thomason ကအခုလိုပြောပါတယ်
It's the number one infectious disease killer. It kills more people now.
ဒီယောဂါကလူသေဆုံးမှုအများဆုံးနံပါတ်1ယောဂါပါ HIV ကြောင့်နှစ်ဆင်သေဆုံးနေတဲ့အရေးဒီယောဂါကလူသေဆုံးမှုအများဆုံးနံပါတ်1ယောဂါပါ HIV ကြောင့်နှစ်ဆင်သေဆုံးနေတဲ့အရေးအတွက်ထဲပိုများပါတယ်နှစ်စဉ်နှစ်တိုင်း TB ယောဂါကြောင့်လူပေါင်း 1.9 တန်းလောက်သေဆုံးရတာပါနောက်ပြီးတော့ယောဂါပိုးအလွယ်တကူကူးစက်ပြန့်နှံ့ပုံကြောင့်ကမ္ဘာနေရာတိုင်းကလူတွေအတွက်ချိန်ချောက်နေတဲ့ယောဂါလည်းဖြစ်ပါတယ
် TB ယောဂါဟာချိန်ချောက်မှုတစ်ခုပါဒီယောဂါတိုက်ဖြစ်ရေးအတွက်နိုင်ငံဆောင်ကသူတို့ရဲ့ရင်းမြစ်တွေကိုစုပေါင်းသုံးပြီးလုပ်ကိုင်ဖို့တိုက်တွန်းမယ်ရည်ရွယ်ချက်နဲ့ကုလသမဂ္ဂရဲ့အစီအမံထွေထွေညီလာခံကိုပထမဆုံးကျင်းပတော့မှာပါ CDC ရဲ့အဆိုအရကမ္ဘာတစ်ဝန်းနှစ်စဉ်လူပေါင်း 1 ဘီလီယံထက်မနည်း TB ယောဂါကူးစက်ခံရရတယ်လို့ဆိုပါတယ် CDC ကကမ္ဘာလုံးဆိုင်ရာကျန်းမာရေးဌာနညွှန်ကြားရေးမှူးရီဘက်ကာမာတင်ရဲ့အဆိုအရမိခဲပြဖုံးဖြစ်နေတဲ့ TB ရောဂါအတွက်ကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်ဖို့တိတ်ကိုအရေးကြီးတယ်လို့ပြောပါတယ
် Getting them on treatment which is less expensive a shorter course
သူကခေါ်ပြီးဆေးကုပေးရတာအကုန်ကြာတက်တာပါတယ်ကုသတင်တို့ပြီးဆေးအာနေတင်ထိရောက်မှုလည်းပိုကောင်းပါတယ် TB ရောဂါဖြစ်တာနဲ့ဆေးကုသမှုခံလိုက်ရင်နောက်လူတွေကိုရောဂါကူးစက်သွားတာမျိုးလည်းမဖြစ်နိုင်တော့ပါဘူးနောက်လူတွေကိုယောဂါကူးဆက်သွားတာမျိုးလည်းမဖြစ်နိုင်တော့ပါဘူ
းဒါပေမဲ့လည်းလူနာဖက်ကကုရုံးကိုအပြေအဝမယူရင်ယောဂါပိုးတွေဆေးရင်ပါသွားတာမျိုးဖြစ်နိုင်ပြီးပျောက်ကင်းအောင်ကုသနိုင်မှုပိုးပြီးတော့ခက်ခဲသွားစေပါတယ်မစ္စတာတိုမစ်ဆန်ကအခုလိုဆက်ပြီးရှင်းပြပါတယ
် These are variants of tuberculosis
ယောဂါပိုးတွေကတိတ်ကိုဆူရပြင်းထန်တဲ့မူကွဲ TB ယောဂါတွေဖြစ်ပါတယ်ဆေးလေးမျိုးပါတဲ့ပုံမှန်ကုရုံးနဲ့ထိရောက်မှုမရှိပါဘူးအဲ့ဒီဆေးလေးမျိုးတွေကဆေးတစ်မျိုးဒါမှမဟုတ်တခြားဆေးတွေကိုလည်းခံနိုင်ရင်ရှိသွားတာပါဒါကြောင့်လုံးဝကွဲပြားတဲ့အခြားကုထုံးနဲ့ကုသရတဲ့အတွက်လူနာအတွက်လည်းပိုပြီးတော့ခက်ခဲတဲ့ကုထုံးတွေဖြစ်လာရတာပ
ါလေလူတွေကသင်းယောဂါပိုးတွေကူးဆက်ပြန့်နှံ့တဲ့ TB ယောဂါဟာလူတဦးနဲ့တဦးရောထွေးလုပ်ကိုင်ကြရတဲ့ဆင်းရဲလူရန်စာတွေနဲ့ခုခံအားနည်းနေတဲ့ HIV ဝေဒနာရှင်တွေကိုပိုးပြီးတော့ကူးဆက်တတ်ပါတယ်တောင်အာဖရိကမှာတော့ဆေးရင်ပါနေတဲ့ TB ယောဂါကူးဆက်ခံရတဲ့နှုန်းကကမ္ဘာမှာအများဆုံးဖြစ်ပါတယ်Rebecca ကအခုလိုဆက်ပြောပါတယ
် We're not seeing the increase in cases due to people acquiring drug resistance but that's
ဆေးမားရဲ့ TB ရောဂါအတွက်တောင်းရတဲ့ဆေးတွေကိုအသုံးပြုနေရတဲ့လိုအပ်ချက်ပမာဏအရာပြောရရင်တော့ဆေးမား TB လူနာဥယျာဉ်တိုးလာတာမတွေ့ရပါဘူးဒါမဲ့လည်းဒီရောဂါပိုးကလူတူကနေပြောနောက်တွေဦးကိုကူးစက်လာနေပါတယ
်ကုလသမဂ္ဂကကြီးမှုကျင်းပမဲ့အစီအမံအတူတူညီလာခံကြောင်း TB ရောဂါတိုက်ဖျက်ရေးကမ္ဘာတဝန်းအရှိန်မြှင့်လှုပ်ဆောင်လာကြဖို့သိပ္ပံပညာရှင်တွေနဲ့တိုက်ဆိုင်ရာနိုင်ငံကတာဝန်ရှိတွေမျှော်မှန်းထားတာပါသမတာလူတမောင်းများစွာလဲ TB ယောဂါဘေးကနေကင်းဝေးနိုင်ကြမှာဖြစ်ပါတယ်ရှင်
။နောက်အောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြမရေးဆွေးနွေးကန်ကိုတင်ဆက်ပေးကြပါတယ်။နေပေါင်းများစွာသတင်းမောင်ချခံထားရတဲ့အချိန်ကနေပြီးတော့သတင်းစုံကိုစမတ်ဖုန်းပေါ်ကနေပြီးတော့လွယ်လွယ်ကူကူရယူနိုင်တဲ့အချိန်ရုပ်ထည့်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှာဝေခွဲမရတဲ့ရှုပ်ထွေးမှုတွေနဲ့ကြုံလာကြပါတယ်။ဒါတွေကိုဘယ်လိုကြုံလာမလဲ။ပင်မသတင်းကြီးတွေကလည်းလူမှုမီဒီယာတွေကိုအသုံးပြုပြီးတော့သတင်းဖြန့်ဝေမှုတွေဘယ်လိုသုံးလာတာလဲ။ဒီအကြောင်းတွေကိုတော့ပညာအပြောင်းလဲသက်ရောက်မှုတွေပေါ်လေ့လာနေတဲ့သူတွေသတင်းမီဒီယာလုပ်ငန်းလုပ်နေကြသူတွေနည်းပညာတိုးတက်ရေးပံ့ပိုးနေသူတွေနည်းပညာအခြေခံဝန်ဆောင်မှုပေးနေသူတွေကိုမတ်ဆွေမြေမုံကတွေ့ဆုံမေးမြန်းထားပါတယ်ဒီသတင်းပတ်ရဲ့မြန်မာအရေးဆွေးနွေးခန်းစီစဉ်မှာကြည့်အောင်ပါရှင
်ဒီနေ့ခင်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီသတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသည့်အသည့်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်ဒီလူဦးရေတရားရဂိုင်းနှုန်းဤပါလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင
် New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်။
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလက်စီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီကိုပေ့ချ်တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ဘာလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလုံလာကြတယ်ပေါ့ web tv လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ tv viewer ပေါင်းကတန်းနဲ့ချီချီတယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပိုခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ကအင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကသိမ်းမကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဒီပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်ပါနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘယ်လိုပြောင်းလဲသွားနိုင်ပါသလဲကိုကြည့်ကျင်တဲ့အချောင်းရာကိုကိုကြည့်ကျင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ Video on Demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ်
ကျွန်တော်ထင်တယ်ဒီလက်ရှိ traditional media လို့ပြောတဲ့ခုနလိုပေါ့နော်ပုံနှိပ် website လေအတိုင်းအတာတစ်ခုဒီဟိုအခုက traditional အောင်ဖြစ်လာပြီစတော့ new media ပေါ့ပြီးခဲ့တဲ့10နှစ်လောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media က new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါတွေဆက်ရှိနေဦးမှာပါပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content နေရှိဆိုတော့မေးခွန်းမရှိမယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတွေကဘလို့ဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေထားပေါ့မြန်မာပြည်ရဲ့အနေထားဆိုတာဥပမာဖြင့်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့လူတွေကတော့ဘလို့ပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည်နိုင်တဲ့ဟာမျိုးပို့ပြီးတော့လုပ်လာမှာအဲ့တော့ဘယ်လိုလဲဆိုဥပမာပြန်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး model ဆန်းဆန်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ကြလာလိမ့်မယ်သူတို့ကြည့်ခြင်းတဲ့ဟာကိုအချိန်ကြီးကြည်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှာလည်းမဟုတ်သလိုသူတို့โอ้เบเฉยมันជីတယ်ဆိုတော့လေကိုမမှန်းနိုင်ဘူးသူတို့ជីခြင်းတဲ့အချိန်သူတို့ជីခြင်းတဲ့ content ကိုပေးနိုင်မယ်ဆိုတော့ခက်ကဒါ3-4နှစ်အတွင်းမှာရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ကင် smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပိုပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ကအမြဲတမ်းပြောင်းနေတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီ mobile အသုံးပြုလူတွေရဲ့ demand နေပေါ့နော် demand ကအရင်များလာတယ်ဟုတ်ရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကြာ data သုံးတဲ့ rate ကအရင်များလာတယ်ဆို mobile operator တွေကအစားဗာလောက်လာလဲဆိုတော့အဲဒါ data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဥပမာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ပဲနဲ့ဥပမာ data ဘယ်လောက်ဝင်ဗာပေးမယ်လို့ညပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဗာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေကပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel လွှင့်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပိုများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2နှစ်3နှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟုတ်
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာဘိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော်ဖန်ဒီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖို့ကံဖက်တွေလည်းလာတူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့အဆင့်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။နည်းပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါ internet ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမဲ့စင်ကုန်မှုကတော့ online ပေါ်မှာရှိတာတွေတဲကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အဆုံးပို့ပေးနိုင်မလဲ digital နည်းပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းအနားကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငင်းကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရပ်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေ digital မီဒီယာလုပ်နေလို့ခံယူတာထက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာ ဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကြရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစဉ်းစားသေးတဲ့ဤပညာအသစ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်ဟိုသတင်းကြေညာတိုင်းအဲ့ဒီသတင်းကြေညာသူကကိုယ့်ရှိမှာမတည့်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလားအဲ့ဒီဟာကြားရမှာလူတွေကနားထောင်မလားအဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာကိုအများအားဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအသက်အဆန်းတွေကိုနိုင်ငံသားမှာဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီရအခုကဒီငယ်စီးကြတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်ထားဖို့လိုပါတယ
်ကြောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါတည်းပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်
။ Well, I think one of the big opportunities that comes with such a rapid adoption of technology is to segment.
ဉာဏ်ပြောင်းလဲနေတဲ့ဤပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းအချက်အလက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပြီးတာမျိုးလုပ်နိုင်ပါတယ်။ပထဝီဒေတာရတယ်မဟုတ်ဘူးမတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပြလို့ရပါတယ်ကိုပြစ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့သိတ်ကိုကောင်းတဲ့အခွင့်အလမ်းကြီးဖြစ်ပါတယ
်အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုတာချင်တယ်ဆိုရင်သတင်းတန်ဖိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဦးထွန်းထွန်းနိုင်ကအကြံပေးပါတယ်
အဓိကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီပြည်တွင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မဗီအိုဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဘာလဲဆိုတော့ reach နဲ့ဟိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု technique ဆိုလို့ရှိရင်အဲ့ဒီနေရာချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုကရီးယားကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လုပ်တာမျိုးလိုပေါ့နော်ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘလို့ဟာမျိုးကိုဒီလိုမျိုးဒီပြပမီဒီယာတွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုတော့တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာဒီ cover story လိုဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့ဒီလိုပဲနေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့ downtown media လေးတွေကမလုပ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံခြား media တွေအနေနဲ့အဲ့လိုမျိုးတွေများလုပ်ပေးရင်တော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ဒီ information တွေပူရနိုင်မယ်ပေါ့ဟုတ
်သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်မှာပါလဲ
အဓိကအရေးကြီးတယ်စမတ်ဖုန်းမျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့စမတ်ဖုန်းနေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်ပြီးတော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးနော်ဒါရေကူးရေးပို့ distribution production distribution အဲ့ဒီမှာ plus စမတ်ဖုန်းကတော့ multi purpose use စမတ်ဖုန်းနေပို့ပြီးတော့ဟိုဖြစ်လာလိမ့်မယ်ဓာတ်ပုံ video text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလုပ်ဘာကိုလုပ်မလဲဆိုတော့ကျွန်တော်တို့စမတ်ဖုန်းမှာပဲ digital tv channel ကိုအင်တာနက်မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာကစမတ်ဖုန်းတစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်မယ်အဲ့တော့စမတ်ဖုန်းတွေရဲ့ဒီ multiple use ကပိုပြီးတော့များလာနိုင်မယ်စမတ်ဖုန်းတွေအခုတည်းပိုများလာနိုင်မယ်
စမတ်ဖုန်းတွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့သလိုသတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီစမတ်ဖုန်းတွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့်စမတ်ဖုန်းဤပညာနဲ့အတူသတင်းစည်းစိမ်မှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာထက်အတွက်စဉ်းစားထားဖို့ကလည်းသိက္ခာအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မွန်တက်ဆက်ပြီးထားတဲ့မြမရေးဆွေးနွေးကံကိုနားဆင်ကြကြတာဖြစ်ပါတယ်။ view တွေကနေအတန်လွှင့်စီစဉ်တွေကိုဆက်ပြီးတော့ဓာတ်ရထုံလင်းပေးနေပါတယ်ရှင
်။ view မြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုံလင်းပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာညချမ်းမတော်တာရှင်များရှင်2018ခုနှစ်စက်တင်ဘာလ23ရက်တနင်္ဂနွေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တင်မှာဆိုရင်တော့ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာများအစီအစဉ်ထူးခြားဆက်ပြတ်သတင်းများအစီအစဉ်စားရတွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်Multi-level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ကုန်ပစ္စည်းဖြန့်ဖြူးမှုကိုပိတ်ပင်တာမှန်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ဆက်ထားပါတယ်။မဲအင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုရက်ပိုင်းဒေါ်လာအပါဝင်နိုင်ငံခြားငွေဈေးတွေတက်တဆက်တည်းရွှေဈေး၊လောင်စာဆီဈေးနဲ့အခြားဈေးနှုန်းတွေတက်နေချိန်ထူးခြားတဲ့သတင်းပုတ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့စီးပွားရေးနဲ့ကုသရန်ရေးဝန်ကြီးဌာနဟာမာတီလေဗယ်မားကတ်တင်းလို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးွက်ဖြန့်ချီရေးလုပ်ငန်းလုပ်ကင်တာကိုတားမြစ်ပိတ်ပင်လိုက်တဲ့သတင်းပါစီးပွားကုသန်းကထုတ်တဲ့အမိန့်ကြော်ညာစာမှာစက်တင်ဘာ18ရက်နေ့ကစပြီးအဲ့လိုစင်ပွားစနစ်နဲ့ဈေးွက်ဖြန့်ချီရေးဆက်လုပ်နေဦးမယ်ဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်9နဲ့အရေးယူမယ်လို့ဆိုပါတယ်အဲ့ဒီပုံမှန်နဲ့သာအပြစ်ရှိကြောင်းတွေးရှိအရေးယူခံရရင်ထောင်ဒဏ်3နှစ်အထိနဲ့ငွေဒဏ်ပါချမှတ်ခံရမယ့်သဘောရှိပါတယ်ဒီစင်ပွားစနစ်နဲ့ဈေးွက်ဖြန့်ချီရေးလုပ်ငန်းကြီးထဲမှာကုမ္ပဏီတရားကျော်ဝင်ရောက်လုပ်ကင်သူ1000နဲ့ချီရှိနေနိုင်ပြီးသူတို့ဖြန့်ပြူတာကိုဝယ်ယူသုံးစွဲတဲ့သူတွေကလည်း1000နဲ့ချီရှိနေမှာမို့ကြီးမားတဲ့သက်ရောက်မှုရှိတယ်လို့ပြောနိုင်ပါတယ်။ Multi level marketing လို့ခေါ်တဲ့စင်ပွားစနစ်အကြောင်းဆွေးနွေးတင်ပြသွားပါမယ်
။ Multi level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးွက်ဖြန့်ချီတယ်ဆိုတာကုန်စည်တစ်ခုခုဒါမှမဟုတ်အများအပြားကိုကြော်ညာရင်တာမန်ဖြန့်ချီရေးစနစ်တွေနဲ့ဖြန့်ချီတာမျိုးမဟုတ်ပဲလူတွေကိုတိမ့်သွင်းပြီးဖြန့်ချီရောင်းချတဲ့စနစ်လို့လွယ်လွယ်ပြောနိုင်ပါတယ်။လူတယောက်ဟာအဲ့ဒီကုမ္ပဏီကိုရောက်သွားရင်အရင်ဆုံးအဖွဲ့ဝင်ဖြစ်ပါဝင်ဖို့လိုပါတယ်။အဖွဲ့ဝင်ဖြစ်ပါဝင်နိုင်ဖို့သတ်မှတ်ချက်ကတော့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူပါဘူး။တချို့ကုမ္ပဏီတွေမှာကုန်ပစ္စည်းနည်းနည်းပိုးဝယ်လိုက်တာနဲ့အဖွဲ့ဝင်ဖြစ်နိုင်ပေမဲ့တချို့ကုမ္ပဏီတွေမှာတော့သိညာနဲ့ချီတံပိုးရှိပစ္စည်းတွေဝယ်မှအဖွဲ့ဝင်ဖြစ်ရတာမျိုးလည်းရှိပါတယ်။အဖွဲ့ဝင်ဖြစ်ပြီးရင်အဲ့ဒီလူဟာနောက်ထပ်အဖွဲ့ဝင်သစ်တွေရအောင်ရှာဖွေစည်းရုံးရပါတယ်။ကုမ္ပဏီကဖြန့်ဖြူးတဲ့ပစ္စည်းတွေကိုသူ့လိုပဲဝယ်လာအောင်အဖွဲ့ဝင်သစ်ကိုစည်းရုံးရတာမျိုးပါ။တပြိုင်နက်တည်းအဖွဲ့ဝင်အဆင့်မရောက်ပေမဲ့ကုန်ပစ္စည်းနည်းနည်းပါးပါးကုန်အောင်ရောင်းချရတာမျိုးလည်းလုပ်ရပါတယ်။အဲ့ဒီလိုအဖွဲ့ဝင်သစ်စီးရုံးနိုင်မှုကုန်ပစ္စည်းရောင်းချနိုင်တဲ့အရေးအတွက်ကိုမူတည်ပြီးအဲ့ဒီလူတွေကိုအမှတ်ပေးစနစ်ကျင့်သုံးပါတယ်။ကိုစီးရုံးထားတဲ့လူဟာနောက်ထပ်အဖွဲ့ဝင်သစ်တွေကိုစီးရုံးရင်ကို့အတွက်လည်းအမှတ်တချို့ရတဲ့စနစ်ကျင့်သုံးပါတယ်။ကိုစီးရုံးထားတဲ့လူကနေတဆင့်စင်ပွားစင်ပွားလူတွေတိုးပွားလာသလောက်ကိုကအမှတ်တွေရနေမှာဖြစ်ပြီးတတ်မှတ်ထားတဲ့အမှတ်တစ်စုံတစ်ခုရောက်သွားရင်အဲ့ဒီလူကိုနာမည်လှလှပေးထားတဲ့အဆင့်တစ်ခုတတ်မှတ်ပေးပြီးတချို့ကုမ္ပဏီတွေမှာဆိုလစဉ်ဝင်ငွေမျိုးမျိုးမြက်မြက်ရတဲ့သူတွေဖြစ်လာစေပါတယ်။ MLM ကိစ္စမှာဖြန့်ဖြူးတဲ့စနစ်ကအဓိကပြဿနာမဟုတ်ပဲဖြန့်ဖြူးတဲ့ကုန်ပစ္စည်းတွေရဲ့အမျိုးအစားဈေးနှုန်းနဲ့ဘယ်လိုစီးရုံးရောင်းချတယ်လဲဆိုတာတကယ့်ပြဿနာပါ။လက်ရှိမြန်မာနိုင်ငံထဲရောက်နေတဲ့စင်ပွားစနစ်လုတ်ကင်နေတဲ့ကုမ္ပဏီအများစုကြီးဟာစေဝါဒါမှမဟုတ်စေဝါလို့နာမည်ခံမထားတဲ့ဒက်စာဒါမှမဟုတ်ကျန်းမာရေးနဲ့သက်ဆိုင်တယ်လို့ဆိုတဲ့အလှကုန်နဲ့လူသုံးကုန်ပစ္စည်းစတာတွေဖြစ်နေတာတွေ့ရပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။တာမန်ကုန်ပစ္စည်းတွေမှာသူ့ထုတ်ကုန်အရေးအသွေးနဲ့သူ့ဈေးနှုန်းပြန်မျှတတ်မှတ်ချက်တွေရှိပြီးသားမို့သူနဲ့အမျိုးအစားတူအမှတ်တစ်စိတ်လောက်ပဲကွဲတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းမတန်တဆမြင့်တင်ရောင်းချလို့မရနိုင်ပါဘူး
။ဈေးဝါဒါမှမဟုတ်ဓာတ်စာဒါမှမဟုတ်ကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အလှကုန်လူသုံးကုန်တွေကတော့အဲ့ဒီကုန်ပစ္စည်းတွေရဲ့အာဏိသင်တွေကိုပြောပြီးဈေးနှုန်းမတန်တဆမြင့်တင်နိုင်လို့ပါပဲ။ Namuna Apie, Longer and Ninese Wunjin Loga, Nimanangama Namejide, Lenzi Sedo Dui, Lenzine Lotava Sure, Sada Gone, Ludogo Nigo, Piazza Nemare, Ericombisido, Taiwan Chesai, Shaiho Comuniga, Simwa Sendin a Pamu, Mimabima, Ajija, or Mimuya, Ajija, and Yimboya, the Petanaku, Pisigare, Lobonga, Nisenegaro, a poem did the Masuzange, a Joe Suniwe, Hobbyoway, Swear a Boy, Lubare.
အဲ့ဒီပေါ်ဒီမှာလင်းစည်းဆေးတောက်နဲ့အခြားကုန်ပစ္စည်းတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုကောင်းမွန်ကြောင်းပြောဆိုစီပါတယ်အဲ့ဒီဆေးတောက်တောက်ပြီးကင်ဆာယောဂါဘယ်လိုသက်သာစေတယ်အရင်ဒီစကိုဘယ်လိုဟန်တာနိုင်တယ်အခြားယောဂါတွေကိုလည်းဘယ်လိုကောင်းမွန်စေတယ်စသဖြင့်ပြောဆိုရတဲ့ဗီဒီယိုပြပြီးစီးရုံးပါတယ်ဒါပေမဲ့တကယ်လက်တွေ့အဲ့ဒီလင်းစည်းနဲ့ဆက်ဆက်ပစ္စည်းတွေကိ AIDS နဲ့အခြားယောဂါတွေကိုတိုက်ခိုင်းစတာတွေလုပ်ကြပါတော့တယ်။ဒါပေမဲ့တက်တည်အထောက်အထားဖြစ်စေမဲ့စာရွက်စာရန်တွေမှာတော့အဲ့ဒီလိုယောဂါပျောက်ကင်းပါတယ်ဆိုတာရေးမထားပါဘူး။အဲ့ဒီအချိန်ကလင်းစည်းဆေးတောက်ဒပလင်းကျော်ဆေးတဖုံးစာကြက်ငွေ 9,000 ကျော်လောက်နဲ့ရောင်းချပါတယ်။အလွန်ဈေးကြီးတဲ့နှုန်းမှာနောက်ပိုင်းယောဂါတွေနဲ့ပြဿနာတွေအမျိုးမျိုးတက်မီဒီယာတွေကနေဝေဖန်ရေးသားမှုမြင့်မားလာမှအဲ့ဒီကုမ္ပဏီမြေအောက်ကိုအသာလေးရှိုးသွားခဲ့ပါတယ်။နောက်ပိုင်းအစိုးရကျန်းမာရေးဝန်ကြီးဌာနကိုယ်တိုင်လင်းစည်းမှုတွေစိုက်ပျိုးပြီးလင်းစည်းဆေးတောက်တွေထုတ်လုပ်လာနိုင်ပါတယ်။ရှိုင်းဟုတ်ကုမ္ပဏီကထုတ်တဲ့လင်းစည်းဆေးတောက်ဘူးတွေနဲ့အာနိတင်ချင်းတူတဲ့ဝန်ကြီးဌာနထုတ်လင်းစည်းဆေးတောက်တဘူးဟာကျပ် 2,000 ကျော် 3,000 လောက်နဲ့ဖြန့်ဖြူးနိုင်ပါတယ်။ဒါကိုကြည့်ရင်စင်ပွားစနစ်နဲ့ဖြန့်ဖြူးတဲ့ကုမ္ပဏီဟာကုန်ပစ္စည်းတစ်ခုကိုလူတွေရဲ့မသိနားမလည်မှုအယုံသွင်းပြီးလိမ်ညာအောင်စိတ်ခိုင်းမှုလောဘအားကိုအသုံးချပြီးဘလောက်မတော်မတရားအမျက်ထုတ်ခဲ့သလဲဆိုတာတွေ့နိုင်ပါတယ်။နောက်ပိုင်းပေါ်ပေါက်လာတဲ့စင်ပွားကုမ္ပဏီတွေဟာလည်းအဲ့ဒီခေတ်ကနာမည်အကြီးအကျယ်ကြီးခဲ့တဲ့လင်းစည်းဖြန့်တဲ့ကုမ္ပဏီနဲ့မတိတ်မရိတ်ပုံစံတူတွေများပါတယ်။
ခုဆိုရင်မာဒီလည်းပဲ marketing နဲ့ဖြန့်ဖြူးရေးလုပ်တဲ့ကုမ္ပဏီတချို့ဟာ FDA မှာထောက်ခံချက်မယူဘဲဆေးဝါးလိုလိုဓာတ်စာလိုလိုကုန်ပစ္စည်းတွေဖြန့်ဖြူးတာနဲ့ပတ်သက်ပြီးအစိုးရဘက်ကအရေးယူထားတာတရားစွဲထားတာလည်းရှိနေပါပြီ။တချို့စားသုံးသူဘက်ကနစ်နာလို့တိုင်ကြားထားပြီးတရားရုံးရောက်နေတဲ့အမှုတွေလည်းရှိနေပါတယ်။ပြဿနာကအဲ့ဒီလုပ်ငန်းကြီးတွေမှာမသိနားမလည်သူပြည်သူအများပြားဟာစားကောင်းနေတဲ့ဖွယ်ပါဝင်နေကြရတာဖြစ်လို့အရေးယူကင်တွယ်ဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်ခြားသောနိုင်ငံတွေနီးတူပြဿနာပေါင်းများစွာပေါက်ဖွားစေတဲ့စားသုံးသူပြည်သူတွေကိုကြီးကြီးကျယ်ကျယ်ထိခိုက်စေတဲ့မာဒီလည်းပဲ marketing စနစ်နဲ့ဖြန့်ဖြူးရေးလုပ်မှုကိုပိတ်ပင်လိုက်တာဟာကောင်းမွန်တဲ့ကိစ္စဖြစ်ပါကြောင်းဒီလိုလှုပ်ခြင်းအဖြစ်ခြားသောဈေးကွက်နဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိပါကြောင်းတင်ပြလိုက်ရပါတယ်
ဥစီတအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာပြည်ကပေးစာများစီစဉ်လှည့်ရောက်ပါပြီရှင်။မဲအေးသနာကျော်ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါရှင်။ဒီလိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တို့လေးတွေရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြန်ကြားပေးကြပါမယ်နော်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားသတင်းတွေကိုသတင်းလောအဖြစ်နဲ့အီးမေးလ်ကနေနေ့စဉ်ပေးပို့နေတာပါ။ဒီလိုမျိုးအီးမေးလ်မှာယူပြီး VOA ကိုအားပေးကြတဲ့သောရရှင်တွေထဲမှာတော့ဦးခုတ်တို့ပေါင်းဆိုတဲ့သောရရှင်က
တခြားသတင်းတွေထက် VOA ကိုအဖက်အများဆုံးဖြစ်ပါတယ်။နောက်မှလည်းပို့ပါမေတ္တာရက်ခံပါတယ်
။ဟုတ်ကဲ့ပါရှင်။ VOA ကထုတ်လွှင့်မှုတွေကိုလိုချင်တယ်လို့တစ်ခါလာပြီးတော့ Subscribe တောင်းယူထားတယ်ဆိုရင်တော့ကျမတို့ VOA ကအစီအမဲပို့ပေးပါတယ်နော်။နောက်ထပ်သောရရှင်ဦးလေးကြီးဆိုတဲ့သောရရှင်ကတော့ Messenger မှာစာတူတူလေးရေးလာတာပါ။သတင်းနားဆင်ခြင်းလို့ဘလို့နားထောင်ရမလဲပြောပါအောင်နဲ့ဟုတ်ကဲ့ပါ။အလွယ်ဆုံးနေ့ကတော့ Radio ကနေနားထောင်ဖို့ပဲဖြစ်ပါလိမ့်ရှင်။ Radio ကနေထုတ်လွှင့်ပေးနေတာကတော့နှစ်ပေါင်းများစွာကြာလာပြီမလို့လူတိုင်းကမင်းရင်သိနိုင်ပါရဲ့နော်။အခုနောက်ပိုင်းမှာဆိုရင်လည်းကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုရုပ်မြင်သံကြားကနေပြီးတော့ဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ကျမတို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးတဲ့နေရာမှာလည်းဓာတ်ရိုက်ထုတ်လွှင့်မှုရောနောက်ပြီးတော့အချိန်ချင်းပြောင်းပြီးတော့ထုတ်လွှင့်ပေးနေတာရောအားရအားလုံးတော်ပြတိရှိနိုင်ပါတယ်ဒါမှမဟုတ်ရင်လည်း DVV ရုပ်မြင်သံကြားလိုင်းရနေပြီးတော့ထပ်ဆင်ထုတ်လွှင့်ပေးတာလည်းရှိပါတယ်အဲ့မှလည်းကြည့်လို့ရပါတယ်နော် အဲ့လိုမျိုးရေဒီယိုကနေလဲဖန်သားမထောင်ကြည့်မှုနောက်ပြီးရုပ်မြင်သံကြားကလည်းကြည့်ဖို့ခက်ခဲတယ်ဆိုရင်တော့မြန်မာနိုင်ငံမှာအသုံးများတဲ့ Facebook ကနေပြီးတော့လဲကျွန်တော်တို့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းရောနောက်ပြီးထုတ်လွှင့်ပြီးချိန်မှပြန်ပြီးတော့ကြည့်ရှုတာနားဆင်တာမျိုးရောလုပ်လို့ရပါတယ်Facebook ကတဆင့်ဆိုရင်တော့ဒီတယ်လီဖုန်းကိုအသုံးပြုအင်တာနက်ကိုအသုံးပြုရတာမလို့ငွေကုန်ကြေးကြပုံများပါတယ်။ဒါပေမဲ့အဆင်ပြေတဲ့အပိုင်းမှာကြတော့လေကိုရောက်တဲ့အရင်မှာရောက်တဲ့နေရာမှာဒီသတင်းလေးတွေကိုသိချင်သလိုအချိန်မရွေးပြန်ပြီးတော့သွားကြည့်ရှုလို့ရတယ်နားဆင်လို့ရတယ်မလို့အဲဒီ Facebook ကတော့တော်တော်လေးကိုလူအသုံးများတာတွေ့ရပါတယ်နော်။ Fury ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ကျမတို့တလောတော့ကပဲထုတ်လွှင့်ပေးသွားတယ်။တဝယ်ရင်နဲ့စီမံကိန်းအထူးစည်းဝါးရေးဆောင်နဲ့ပတ်သက်တဲ့အထူးအစီအစဉ်အပိုင်း၃ပိုင်းကိုနားဆင်ကြည့်ရှုပြီးတော့ရေးလာကြတဲ့သောရရှင်တွေပဲဖြစ်ပါတယ်။ဘာကြောင့်ညာတင်ပြခဲ့လဲဆိုတာနည်းနည်းလေးပြန်ကောက်ရမယ်ဆိုတော့နှစ်တော်ကြာရက်ဆိုင်ထားခဲ့တဲ့တဝယ်ရင်နဲ့စီမံကိန်းနဲ့စည်းဝါးရေးဆောင်မကြခင်မှာပြန်ပြီးတော့စတင်နိုင်မှုပြင်ဆင်နေတဲ့အကြောင်းဘာလို့အချက်တွေတွေးရလဲ။နောက်ပြီးတော့ဒီစီမံကိန်းကြောင့်တကယ်တမ်းအကောင့်ထဲပေါ်တဲ့အခါမှာရည်မှန်းထားလို့မှဖြစ်ပါမလား။တဝယ်ရင်နဲ့စီမံကိန်းကဘယ်လိုရိုက်ခတ်မှုတွေရှိမှာလဲ။တဝယ်ရင်နဲ့စိမ်မှန်ကိန်းရဲ့ပွင့်လင်းမြင်သာမှုနောက်တော့ပတ်ဝန်းကျင်ကိုရောဘလို့ရိုက်ခတ်မှုတွေရှိမှလဲဆိုတာတွေကိုတင်ပြအသွားတာပါ။သရရှင်တယောက်ကတော့ဒီစီးပွားရေးစိမ်မှန်ကိန်းကြီးပြန်စတော့မယ်ဆိုလို့အထူးဝမ်းသာပါတယ်လို့ရေးလာပါတယ်။ကိုဇော်ဝင်းဖြစ်ပါတယ်။သူကမြန်အောင်လို့လေနိုင်ငံသူနိုင်ငံသားတိုင်းရဲ့အလုပ်ကံအခွင့်အရေးပုံများလေးဖြစ်မှာပေါ့တဲ့။လင်းလင်းဆိုတဲ့သရရှင်ကလည
်းမြန်မြန်အကောင့်ထဲပေါ်ပြီးအောင်မြင်ပါစေခင်ဗျာ။တိုင်းတစ်ပါးမှာအလုပ်လုပ်ရတာအစအစအရာရာအဆင်မပြေမှုတွေကပိုများပါတယ်။ကိုတိုင်းပြည်မှာအလုပ်လုပ်ချင်ပါတယ်။အလုတ်ကိုင်းအမြန်ပေါများပါစေလို့ဆုတောင်းမိပါတယ်ခင်ဗျာ
။သူကလည်းအလုတ်ကိုင်းအခွင့်အရေးအတွက်ပဲပြောလာတာပါနော်။ John Smith ဆိုတဲ့သောရရှင်ကတော့ဒီလိုမျိုးအကြောင်းအရာတစ်ခုကိုစစ်စစ်ငန်းကစုံစမ်းပြီးတော့တင်ပြပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်
။သတင်းဆိုတော့အဲ့လိုသတင်းမျိုးမှကြိုက်တာပြည့်ပြည့်စုံစုံပေါ့။တချို့သတင်းတွေကြတော့သတင်းကောင်းစီးကအပြည့်ဖတ်လိုက်ရတာကတဝက်တစ်ပြက်ပဲ
။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးသွားတဲ့တဝယ်ရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အထူးအစီအစဉ်အပိုင်း၃ပိုင်းကိုကြည့်ရှုပြီးတော့ Thrash နဲ့တုံ့ပြန်စာတွေရေးလာကြတာဖြစ်ပါတယ်ရှင်။ဒါနဲ့ view အစီအစဉ်တစ်ခုကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်ဒီအစီအစဉ်ကအထူးကိုအကျိုးများပါတယ်ဆိုပြီးရေးလာတဲ့ Thrash ကတော့တခုံမျိုးတက Thrash ဥလာထွန်းဖြစ်ပါတယ်။သူကအပတ်စဉ်ထုတ်လွှင့်ပေးတဲ့ American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးလာတာဖြစ်ပါတယ်။ဒီ Thrash ဥလာထွန်းက WALK Walk ဆိုတဲ့အင်္ဂလိပ်စကားလုံး EDM အသုံးနှုန်းကိုနားဆင်ပြီးတော့အဲ့ဒီသင်ခန်းစာနဲ့ပတ်သက်ပြီးတော့ပြန်ပြီးရေးလာပါတယ
် EDM စကားလုံးတွေနားထောင်ရတာခါတိုင်းတည်းပိုရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ခန်းစားလိုက်ရပါတယ်ဗျကတိကောက်ဖြစ်မဲ့စကားမျိုးဥမာအပြောတစ်မျိုးအလုပ်တစ်မျိုးအပြောကတော့ချောပါရဲ့စတာမျိုးအားနာရစေတဲ့စကားတွေနဲ့ဆိုတော့ပြောရရေးရတာလက်တော်နေတာပေါ့ဗျသမရတဲ့မင်ကုန်းအချက်လက်တွေနဲ့ EDM သဘောအတွားတွေကိုပုံနားလည်သွားရပါတယ်တလောက Alas Straw နားထောင်ရပြီးအကယ်ဒမီကိတပညာရှင်တင်ဝင်းလိုင်စင်မြင့်မှာခန်းစားချက်တွေပောက်ခွက်ထွက်တဲ့အဖြစ်နဲ့ကြုံရတာကိုသတိရပြီးဒီ EDM ရဲ့သဘောတဘာဝကဒီလိုပါလားဆိုပြီးကျဉ်းနှက်မိပါသေးတယ်။အင်တန်လှတဲ့စာလုံးလေးတွေပါလားလို့ခန်းစားသဘောပေါက်ရတာပေါ့လေ။ကျေးဇူးတင်ပါတယ်။အသက်ကြီးမှလက်ပေးတင်နေရတယ်လို့လည်းဖြစ်နေတာပါ။ဘာပဲဖြစ်ဖြစ်စိတ်ဝင်စားပြီးစူးစိုက်နားထောင်လေ့လာရင်စာတက်ရုံမကကျဉ်းနှက်နှစ်သက်မှုကိုလည်းခန်းစားရနိုင်တာလည်းတွေ့လိုက်ရတာပါ။ဒီလိုစိတ်ချနှမ်းမှုမျိုးဟာရှားပါလာနေပါပြီ။ဒါကြောင့်လဲပူသဘောကျကွမ်းတာပြောရတာမျိုးပါခင်ဗျာကျေးဇူးတင်ပါတယ
်ဒါက view သောရရှင်ဒီကုမျိုးတကဦးလှထွန်း view ကအပတ်စဉ်ထုတ်လွှင့်ပို့ချပေးနေတဲ့ EDM American EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာခဲ့တာပါကျမတို့ view ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ EDM သင်ခန်းစာအစီအစဉ်ကို radio ကရောရုပ်မြင်သံကြားကပါနှစ်မျိုးစလုံးထုတ်လွှင့်ပေးနေပါတယ်အဲ့အစီအစဉ်တွေကိုပြန်ကြည့်ပြန်နားထောင်ချင်တယ်ဆိုရင်တော့ကျမတို့ view website တင်တာမကဘဲနဲ့ Facebook အစာမျက်နှာပေါ်မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်နော်အခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်သောရရှင်လာမင်းနေအောင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာတိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုတွေအမတန်မှကြံ့ကြာနေပါတယ်ဆိုပြီးတော့သူရေးလာတဲ့စာလေးစာဆောင်ကိုအခုဖော်ပြပေးခြင်းပါတယ်ဒီသောရရှင်လာမင်းနေအောင်ကသူ့ရဲ့တိုင်စာကိုအခုချိန်ထိစစ်ဆေးမေးမြန်းတာမျိုးမရှိသေးပါဘူးဒါကြောင့်မလို့ VOE ကတဆင်ဒီသက်ဆိုင်ရာအနေနဲ့သိရှိပြီးမြန်မြန်လေးကြံရွယ်ဖို့အတွက်သူဝေးမျှခြင်းပါတယ်ဆိုပြီးတော့စာရေးလာပါတယ
်အဂတိလိုက်စားမှုနဲ့မလကုံကတိုင်စာကိုရပ်ပေါင်း60အတွင်းမှာမန္တလေးတိုင်းစိုးရွားကိုပြန်လည်စီစစ်တင်ပြရင်အဂတိတိုက်ဖြတ်ရေးကော်မရှင်ကညွှန်ကြားထားပေမဲ့အခုရက်60ရှိတဲ့အထိတိုင်ကြားသူကိုခေါ်ဆစ်တာမရှိသေးပါဘူး။ဒါကြောင့်မို့ရှစ်လပိုင်း15ရက်နေ့ကထပ်ပြီးအဂတိထံတိုင်စာပို့ပြီးပါပြီ။အခုထိအကြောင်းပြန်ခေါ်ယူစစ်ဆေးခြင်းမရှိပါဘူး။သမရထံထိုက်ပြီးတိုင်ကြားစရာလိုသေးလားညွှန်ကြားပေးပါ
။ Okay ဒီတော့ရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရနော်။
ตอนนี้ก็ที่สาระการณ์นี้เป็นแบบปนเนี่ยเทท่าเนี่ยเยสเวเนี่ยปีจากกูบาดบ่งใหญ่เป็นปุ่บไปไล่ไปเลยตู้เย่เปลี่ยนเยสเวเลยแม่แม่งกูที่เจ๊จิ๋นลูกพี่ไปเลยไหมเนาะคุณเอาส่งทายุดาลีสุดเลยตอนนี้ยังพูดสากลเลยพอบีอาเป็นจังมาเลยตู้ก็วิวยูพูดได้เลยอารมณ์จะมาจ้าวาสิลูกสุดดาวไล่ไปเลยสุดเลยแค่เรื่องจากกูวิวยูด้วยสุดดาวไปไล่ไปเลยที่ทายุดาลีสุดเลยตอนนี้ท้ายนั่งมาจงด้วยเนี่ยเลยตู้ยังแค่เขยกู ပါတယ
်ကျွန်တော် VOA ကိုနားထောင်ခဲ့တာ14နှစ်သားရရပါအခုအသက်က32နှစ်ရှိပါပြီအခုညီတောင်းကျင်လို့ပါကိုယ်နိုင်ငံမှာအလုပ်ကိုင်မရှိတာကိုအခွင့်ကောင်းယူပြီးထိုင်းမှာမတရားစီခိုင်းခံရပါတယ်လက်သီးလက်မောင်းတန်းပြီးတော့ဆဲဆူချိန်မောင်းပြီးခိုင်းနေတာကိုခံရပါတယ်ကျွန်တော်တို့စင်းရဲလို့လူခွင့်ရေးမရှိတော့ဘူးလားဗျာဘယ်ကိုအကူညီတောင်းမှမသိလို့ VOA ကိုရင်ဖွင့်လိုက်တာပါထိုင်းတောင်ပိုင်းဟဲ့ရိုင်မြို့ချိုတီဝက်ငါးတက်တာဘူးဆက်ယုံမှာပါမြန်မာပြည်မှာစာချုပ်ချုပ်တုံးကပုတ်ပြတ်မဟုတ်ပါဘူးဒီရောက်တော့ပုတ်ပြတ်ကီလိုနဲ့တောင်းပါတယ်ထားပါတော့ဒါကိုကျွန်တော်မပြောတော့ပါဘူးကျွန်တော်တို့အားလုံးသိကျင်တာကကီလိုပါဘလို့ကီလိုနဲ့ချိန်မှန်းဘသူကမှအတိမပေးပါဘူးမနဲ့မိုးလင်းနဲ့အလုပ်ဝင်တာနဲ့ငရဲပြည်မှာလိုပါပဲဗျာသူတို့စိတ်ကောင်းတဲ့နေ့18ဘန်းလောက်ချစ်6ကီလိုလောက်ရပါတယ်။စိတ်မကောင်းတဲ့နေ့25ဘန်းလောက်ချစ်4ကီလိုမကျော်ပါဘူး။ဘလို့ကီလိုနဲ့ချိန်တာလဲအတိမပေးပါဘူး။မချိန်တဲ့လို့သွားတိုင်ရင်လည်းအလကားပါပဲ။မြန်မာစကပြန်ကပူဆိုးပါတယ်။အားလုံးကိုကြောက်လန့်ပြီးတော့လုံနေကြရပါတယ်။ကျွန်တော်ရဲ့စာလေးကိုမဖယ်လိုက်ပါနဲ့။မြန်မာပြည်ကလူငယ်တွေပါတိအောင်ဖတ်ပေးစီခြင်းပါတယ်။ VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေဗျာ
။ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်တဲ့ဒီတရားမဝင်တရားဝင်မြမရွှေပြောင်းလုပ်သားတွေအနေနဲ့အခုလိုမျိုးအခက်အခဲတွေကြုံရတဲ့အစားတွေမကြာခဏအရရှိတတ်ပါတယ်နော်ဒီအခုဒါယုသားလေးဆိုတဲ့တော်ရရှင်နဲ့ထိုင်းနိုင်ငံဘက်အချမ်းမှာမြမအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတော့ဒီကိစ္စပေါ်မှာဆက်ပြီးတော့တိုင်ကြားမှုတွေရှိမရှိကျွန်မကတော့မသိလို့တိတိပပတော့ပြောလို့မရပါဘူးဒါပေမဲ့အဲ့လိုမျိုးအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေမဲဆောက်မျိုးမှာရှိပါတယ်ဒါကြောင့်မလို့သူတို့ကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့တော်ရရှင်တယောက်တောင်းဆိုထားတဲ့တချင်းလေးနဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။တချင်းကောင်းလေးတပုံးမလို့စောင့်မျှော်ပြီးနားဆင်ပါနော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်ဒေးတောင်းလာတဲ့သောရရှင်တောင်းဆိုထားတဲ့တခြင်းလေးတကယ်တမ်းကျတော့ကျွန်မကဒီတစ်ပတ်မှာတခြားတခြင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားဖြစ်နေပြီမြေဒီသောရရှင်ရဲ့စာကကျွန်မဒီအစီအစဉ်အတွက်အတန်မသွင်းခင်လေးမှာတယ်ချိန်မီရောက်လာခဲ့လို့ကျွန်မသူ့ရဲ့စာလေးကိုပဲကြားဖြတ်ပြီးတော့ဖတ်ပေးလိုက်ပါတယ်ဘာလို့လဲဆိုတော့သူကလည်းမွေးနေ့အတွက်တောင်းဆိုထားရဲဆိုတော့မွေးနေ့ကလည်းတော်တော်လေးနောက်ကျပြီးတော့ကြော်သွားမှာဆိုလိုပါမကြာခဏအဲ့လိုမျိုးစာတွေကအတန်သွင်းပြီးတဲ့အချိန်မှာကက်ရောက်လာခင်မွေးနေ့ကကြော်သွားတယ်လို့ပါနော်စက်တင်ဘာလ18ရက်နေ့မှာကြာရောက်တဲ့52နှစ်မြောက်မွေးနေ့ရှင်အန်ကယ်ဦးအောင်စာနဲ့ရဲဘော်ရဲဘက်ဆွေမျိုးမိသင်္ဃာတွေ VOA အဖွဲ့ဝင်တွေအားလုံးတွေကျမတို့ကဝိုင်းဖွဲ့နားဆင်ဖို့အတွက်မေတ္တာဒီလက်ဆောင်တချင်းလေးတစ်ပုဒ်ပါခြင်းပါတယ်ဆိုပြီးတော့ခိတမော်လမြိုင်ကိုရောက်နေတဲ့မေသူစာနဲ့တငယ်ချင်းတွေအဖွဲ့ကမေတ္တာဒီလက်ဆောင်ပါလာပါတယ်ရှင်ဆိုင်းထီဆိုင်ရဲ့မင်းခယောက်ျားဆိုတဲ့တချင်းလေးကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ်တဲ့ VOA ကိုထာဝရအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါမမေသူစာနဲ့တငယ်ချင်းများ VOA ကိုထာဝစဉ်အားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်ဒီတော့ဒီတော်ရဆင်တောင်းဆိုထားတဲ့ဆိုင်းထီဆိုင်ရဲ့မင်းခယောက်ျားဆိုတဲ့တချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်ရှင်သူတို့မွေးနေ့အတွက်ဒီတချင်းလက်ဆောင်ပုံပါလာတဲ့အသက်52နှစ်ပြည့်သွားတဲ့အန်ကယ်ဦးအောင်စာတယောက်ဒီမွေးနေ့ကစပြီးတော့စိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ VOA အဖွဲ့သားတွေကဆုတောင်းပေးချင်ပါတယ်ရှင်ဆိုင်းဒီဆိုင်တီဆိုတဲ့မင်းခယောက်ျားဆိုတဲ့တချင်းလေးတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်ပါလိမ့်မယ်နော်
Sui bho si da ma cha ya re awi ma Da wun lue ga si chong ta ne ya Jiro ma bian nai ne ming kha yao cha Bo ye ba, bo ye ba
စာရည်နိုင်တည်ဆူထားတဲ့မင်းခါယောက်ျားဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပလာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီးရင်ဖွင့်စာရီးနဲ့တည်တချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ไอ้มาโอ้ชวยเมนมีเลี่ยงโลเรามาอวียอกยอกรอสู่บ่ตีอย่างล่ะตะคาตะลีรอเลวันเนาะอเนมิตาบ่เมียนาจาลุมีมะตั้วอีล่ะโดยามาบ่เปียวเรเมนขะยอกจาโกเยวาโกเยวา
မဧသနာကြောတင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA တင်လိုက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်အခုတစ်ခါမှာတော့လာမယ့်အင်္ဂါနေ့ညဒိုင်းရိုက်လိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါ။
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအာဏာချက်တွေရဲလုံငန်းပိုင်းဆိုင်ရာပြက်ကက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာဆုပ်ချုပ်ရေးကာလတစ်လျှောက်လုံးစစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျေခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပေမဲ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတူတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုင်းအစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။သတင်းရှင်တွေအနေနဲ့အင်္ဂါနေ့ညဒိုင်းလိုင်းစီစဉ်မှာအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။အခုတစ်ခါမှာတော့ထူးခြားဆန်းပြသတင်းများစီစဉ်ကိုတင်ဆက်ပေးကြပါမယ်။ကိုငင်းချင်းနဲ့တူတင်ဆက်ပေးထားပါရရှင်။မြခင်ပြောင်စု Texas ပြည်နယ် Plano မြို့ကရှိတာဆုံးအင်းကြီးတစ်လုံးကိုဆက်ပြီးတော့ထင်းသိမ်းနိုင်ဖို့အတွက်အလုံးလိုက်ရွှေ့ပြောင်းခဲ့ပါတယ်။ Collinwood House လို့နာမည်ပေးထားတဲ့အင်းကြီးကိုဒေါ်လာ 2,000 ခွဲအကုန်ကျခံပြီးတော့နေရာတစ်ခုပြောင်းခဲ့တာပါ။
ဒီအိမ်ကို1862ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့နှစ်ထပ်အမြင့်ရှိတဲ့လေတော့အိမ်တစ်လုံးလည်းဖြစ်ပါတယ်မနစ်ကတော့ဒီအိမ်ကြီးကိုပြန်ပြီးတော့ပြုရင်ဖို့ပလန်နိုမြို့ကောင်စီမှာမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဒေါ်လာ200,000ခွဲလောက်ကုန်ကြမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေကပယ်ချခဲ့ပါတယ်ဒီအိမ်ကြီးကိုဟက်ကတ်လေတော်မှာထားရှိမှာဖြစ်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ပြင်ဆင်ပြီးပြသထားမှာလည်းဖြစ်ပါတယ်ရှင
်လန်ဒန်မြို့ကထရဖက်ကယင်မြင်ကချင်းသေးရုပ်ကြီး၄ခုနာမှာစကားပြောတတ်တဲ့ချင်းသေးကြီးတကောင်ရောက်နေပါတယ်တခြားချင်းသေးရုပ်တွေကကျေးရုပ်တွေဖြစ်ပြီးတော့အခုချင်းသေးကတော့သင်ယူနိုင်စွမ်းရှိတဲ့အစင်းမြင့် AI နီးပညာသုံးအနီရောင်မီးထွန်းထားတဲ့ပလာစတာချင်းသေးရုပ်ဖြစ်ပါတယ်ဒီချင်းသေးရုပ်ကြီးရှေ့မှာကျေးဇူးပြု၍အစာကျွေးပါဆိုတဲ့စာသားကိုရေးသားထားပြီးတော့စာလုံးလေးတွေရိုက်ထည့်ဖို့ကွန်ပျူတာဖန်သားပြင်တစ်ခုဖန်တီးထားပါတယ်လူတွေကစာလုံးလေးတွေရိုက်ထည့်လိုက်တဲ့အခါအဲ့ဒီစာလုံးလေးတွေပေါ်အခြေခံပြီးချင်းသေးကြီးကကဗျာလေးတစ်ပုဒ်ဆက်ပြီးနိုင်ပါတယ်အဲ့ဒီနောက်ချင်းသေးကဒီကဗျာကိုရွတ်ပြနိုင်ပါတယ်နေ့စဉ်လန်ဒန်မှာကျင်းပတဲ့ဒီဇိုင်းပြပွဲအတွက်ဖန်တီးခဲ့တာဖြစ်ပါတယ်။ဒီဇိုင်းပညာရှင် S. Devlin နဲ့ Google အနုပညာနဲ့ယဉ်ကျေးမှုဌာနကပူးပေါင်းဖန်တီးတာဖြစ်ပြီးတော့စက်တင်ဘာလ23ရက်နေ့အထိပြသထားမှာပါ။အ
ရေးပညာရှင်နေဗာဒါပြည်နယ်မှာရှိတဲ့ရောင်းစားမျိုးတစ်မျိုးဆိုပြီးတော့မကောင်းမှုမျိုးစုံရနိုင်တဲ့မျိုးဆိုပြီးနာမည်ကြီးတဲ့ Las Vegas မြို့မှာကဘာလက်ခီးသွားတွေကိုဆွဲဆောင်မှုအတွက်အခုနောက်ဆုံးဖွင့်လိုက်တာကတော့ဆေးကြောက်ပြလိုက်ပဲဖြစ်ပါတယ်။အဲ့ဒီဆေးကြောက်ပြလိုက်ဟာအများပြည်သူလာရောက်နိုင်တဲ့နေရာဖြစ်တဲ့အတွက်ဆေးကြောက်တွေတရားဝင်ဝယ်ယူသုံးစွဲခွင့်ရမှာမဟုတ်ပေမဲ့လည်းဆေးကြောက်နဲ့ပတ်သက်တဲ့အကြောင်းအရာအမှုပညာလက်ရာဆေးကြောက်အပင်အတုတွေကိုလည်းဖန်လောင်အိမ်ထဲမှာဘယ်လိုစိုက်တယ်လဲဆိုတာကိုလည်းပြသထားမှာပါ။နဗာဒာပြည်နယ်မှာဆေးကြောက်ကိုတရားဝင်ဖျော်ဖြေအတွက်ဝယ်ယူသုံးစွဲခွင့်ပေးလိုက်ပေမဲ့လည်းအများပြည်သူအတွက်ဖွင့်လှစ်ထားတဲ့ပြတိုက်လိုနေရာမှာတော့အတားမြင်ထားပါတယ်။အဲအကြောင်းဆေးကြောက်ဝယ်လို့သူတွေအတွက်ဒီပြတိုက်ကနေရောင်းတဲ့ဆိုင်တွေကိုကြိုပို့ပေးမဲ့ကားတွေစီစဉ်ထားပါတယ်။တခြားပြတိုက်တွေလိုပဲဆေးကြောက်နဲ့ပတ်သက်တဲ့ဘူးတုဒ္ဒရပွဲရာတွေကိုရှင်းပြထားသလိုလူမှုကွန်ရက်တွေမှာဒီပြတိုက်အကြောင်းလူပြောများလာစေဖို့လည်းစီစဉ်ထားပါတယ်။အဲ့ဒီအတွက်ပချွန်းဆေးလိပ်ပုံစံအကြီးကြီးတစ်ခုတိစောက်ထားသလိုအလင်းရောင်နဲ့နောက်ခံတွေကိုလည်းတက်ပုံရိုက်လို့ကောင်းအောင်စီစဉ်ပေးထားပါရဲ့ရှင်ဖျူချာစင်တာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ဖျူဝေကနေတင်းလေးညပိုင်းစီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုံးလင်းပေးနေပါတယ်ဖျူဝေကထုံးလင်းနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သူချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email address ဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်ကိုရိုနာဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချက်ကိုမှတ်သိထားကြကြီးညာပေးပါလိမ့်မယ
်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်မြည်စင်းတင်သွင်းခံထားရသူ Brett Kavanaugh ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ Christine Blasey Ford အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှေ့နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတဲ့အကြောင်းမီဒီယာတွေမှာဖော်ပြကြပါတယ်။ကော်မတီရှင်းမောက်ကြားနာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။အီရန်နိုင်ငံနောက်တောင်ပိုင်းကစီးပြအခမ်းအနားလုပ်နေချိန်တိုက်ခိုက်ခံရမှုအတွေ့အီရန်သမ္မတကအမေရိကန်ပြည်ထောင်စုနယ်ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေအပေါ်အပြစ်တင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးအနည်းဆုံး80ဒဏ်ရာရရှိခဲ့ပါတယ်။ဒေသတွင်းကကြီးစားနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အပြစ်ထောက်ခံမှုနဲ့ရပ်တည်နေကြတာလို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်။တန်ဇန်းနီးယားနိုင်ငံမှာတော့ပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးတဲ့ဂရုသင်းမောနစ်မြုပ်မှုမှာသေဆုံးသူ169ဦးထိရှိလာပြီးမနေ့စနေနေ့တုန်းကတော့အသက်ရှင်ကျန်ရစ်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။အသက်ရှင်လွတ်မြောက်လာသူကတော့အင်ဂျင်နီယာတဦးဖြစ်တဲ့ L4C Charahani ဖြစ်ပြီးသူကမှောက်နေတဲ့သင်းမောရဲ့စက်ခန်းထဲမှာအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင်။
တဲ့င်းကြီးချက်ကိုမတင်ကြီးထက်ကကြီးညာပေးခဲ့တာပါ။ကြီးညာအတွက်စီစဉ်ထုတ်လို့ရမူကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American မနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00ထိလိုင်းဒိုမီတာ24/40/48/50ပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.